NLD ပါတီကိုပြန်လည်ဖွဲ့စည်းသွားဖို့ရှိနေတယ်လို့ပါတီရဲ့ဗိုလ်အလို့မှုဆောင်ဦးညံဝင်းကပြောဆိုပါတယ်။ပါတီရဲ့ပြန်ကြားရေးတာဝန်ခံဒေါက်တာဇော်မြင့်မောင်ကတော့ဒေါအောင်ဆန်းစုကြည်ဟာပါတီရဲ့ဥက္ကဋ္ဌအနေနဲ့ဆက်ပြီးတော့ရှိနေမှာဖြစ်တယ်လို့လည်းပြောပါတယ်။ပါတီရဲ့နိုင်ငံကြီးဦးတင်ဦးကတော့အပြောင်းလဲကပါတီပေါ်မှာအကျိုးသက်ရောက်မှုကြီးကြီးမားမားဖြစ်လာမှာမဟုတ်ဘဲစုစည်းမှုနဲ့ရှေ့ဆက်သွားမယ်ဆိုပြီးတော့ပြောလိုက်ပါတယ်။အဲ့ဒီသတင်းအပြည့်စုံတော့နေပြည်တော်မှာတွားရောက်ပြီးတော့သတင်းယူနေတဲ့ VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ။
ဒီကနေ့နိုင်ငံတော်အာဏာအလွှဲပြောင်းမှာဝန်ကြီးဌာနတွေကိုတာဝန်ယူမဲ့ပြည်ထောင်စုဝန်ကြီး၁၈ဦးကတိသစ္စာပြုခဲ့တာမှာ NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ကဝန်ကြီးဌာန၄ခုကိုတာဝန်ယူခဲ့ပါတယ်။ပါတီတွေကဒေါ်ဆန်းစုကြည်အပါအဝင်လွှတ်တော်ကိုယ်စားလှယ်၆ဦးဟာလည်းအစိုးရအဖွဲ့အစည်းတွေမှာတာဝန်ထမ်းဆောင်သွားမှာပါ။ဒီပြင်ဒုသမ္မတဟင်နရီဗန်နီယူအပြင်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးမှာလည်းပါတီဝင်လွှတ်တော်ကိုယ်စားလှယ်တွေပါဝင်ထားပါတယ်။တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်နေရာတွေမှာလည်းပါတီဝင်တွေပါဝင်ထားသလိုနောက်ထပ်ခန့်အပ်မဲ့တိုင်းနယ်ပြည်နယ်ကဝန်ကြီးဌာနတွေနဲ့ရှင်းနေချုပ်နေရာတွေမှာလည်း NLD ပါတီဝင်တွေပါဝင်ဖို့ရှိနေပါသေးတယ်။ဒီလိုပါဝင်လာမှုတွေကြောင့်ပါတီကိုပြန်လည်ဖွဲ့စည်းသွားဖို့စီစဉ်နေတာပါ။ပြန်လည်ဖွဲ့စည်းမှုနဲ့ပတ်သက်ပြီးဦးညံဝင်းကအခုလိုပြောဆိုလိုက်ပါတယ်
။ဟုတ်ကျွန်တော်တို့ reorg လုပ်မှာပါပြန်လည်ဖွဲ့စည်းရေးလုပ်မှာ။ဒါပေမဲ့လက်ရှိကတော့အတွင်းမှု၅ဦးကဥဆောင်ပါ။အချိန်ရနိုင်တဲ့လုပ်မှာ။အခုဒီချိန်မှာတော့အဲပြောလို့မရဘူးဒီချိန်ဘာမှမလုပ်နိုင်ဘူးဟု
တ်အရင်သမရဟောင်းဦးသိန်းစိန်အစိုးရလက်ထက်မှာလေဝင်ကြီးနေရာတွေတာဝန်ထမ်းဆောင်သူတွေဟာစံခံရေးပါတီကနေနှုတ်ထွက်ခဲ့တာမရှိခဲ့ပါဘူးဒီပြင်သမရဟောင်းဦးသိန်းစိန်ကိုယ်တိုင်လည်းပါတီဥက္ကဋ္ဌနေရာယူထားသလိုသမရတာဝန်လည်းထမ်းဆောင်ခဲ့ပါတယ်ဒီအပေါ်မှာဝေဖန်မှုတွေရှိခဲ့ပါတယ်တည်ဆဲဖွဲ့စည်းပုံအခြေခံဥပဒေပုံမှန်64နဲ့132အရာသမရဒုသမရတွေနဲ့ပြည်တော်စုဝင်ကြီးတွေဟာထွတ်တော်ကြရဲ့ကိုယ်စားလှယ်ဖြစ်ခဲ့ရင်အစိုးရအဖွဲ့အစည်းမှာတာဝန်ခန့်အပ်ပြီးရဲ့နေကနေစပြီးထွတ်တော်ကိုယ်စားလှယ်ကနေနှုတ်ထွက်ရမယ်လို့ပါဝင်ထားပါတယ်။ဒီပြင်ရာဒုတတန်အတွင်ပါတီအဖွဲ့အစည်းလုပ်ငန်းတွေမှာလည်းဆောင်ရွက်ခွင့်မရှိသေးရလို့ပါဝင်ထားပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့ပြည်တော်စုဝင်ကြီးတာဝန်ယူလိုက်တာဖြစ်တာကြောင့်သူ့ရဲ့အနာဂတ်နဲ့ပတ်သက်ပြီးပါတီပြန်ကြားရေးတာဝန်ခံဒေါက်တာဇော်မြင့်မောင်ကတော့ခုလိုပြောပါတယ
်။ဟိုရှေ့ရသွားခဲ့တဲ့အစိုးရကိုကြည့်လိုက်ပေါ့နော်။အဲ့တော့ကျွန်တော်တို့တွတ်တော်ထဲမှာဒါကိုမေးခွန်းမေးဘူးပါလေ။တမလာကြီးဦးသိန်းစိန်ကပါတီမှာဘာတာဝန်ရှိတယ်လဲပေါ့နော်။ဦးချေကမှုရဲ့ဆိုတော့ဘာပြောလိုက်လဲဆိုတော့ပါတီရဲ့လုပ်ငန်းတွေကိုမဆောင်ရွက်တာပဲရှိပါလေ။ဥက္ကရာဥက္ကရာပါပဲဆိုဖြေခဲ့တဲ့ပုံကူကြီးရှိပါလား။အဲ့တော့ကျွန်တော်တို့ဥက္ကရာဒေါ်ဆန်းစုကြည်ပုံမလင်းလင်းပြောမယ် NLD ဥက္ကရာပါတီလုပ်ငန်းမဆောင်ရွက်တာပဲရှိတယ်။ဒါမှမဟုတ်အတွင်းရေးမှုအဖွဲ့ဝင်လုပ်ပေးထားလိုက်တာ။တတိထားမိမှာပေါ့နော်။အဲ့တော့ဒေါ်ဆန်းစုကြည်ကျွန်တော်ကတော့ဥက္ကရာနေရာမှာဒေါ်ဆန်းစုကြည်ရှိနေတယ်။ပါတီလုပ်ငန်းမဆောင်ရွက်ဘူးပေါ့။
NLD ပါတီကိုပြန်လည်ဖွဲ့စည်းသွားဖို့ရှိတဲ့အပေါ်မှာပါတီရဲ့ရှေ့အလားလာနဲ့ပတ်သက်ပြီးပါတီနိုင်ငံကကြီးဦးတင်ဦးကတော့ခုလိုမှတ်ချက်ပေးပြောဆိုခဲ့ပါတယ
်။ကျွန်တော်ကတော့မကြည့်ပါဘူး။ကျွန်တော်ကတော့ဒီပဲခါရင်းလိုပဲပူပေါင်းပြီးလုပ်နေတဲ့ဆိုတာပို့ပြီးကြည့်လာတယ်ကြောင့်မပြောဘူး။ဒီတိုင်းမှန်မှန်ပဲလုပ်သွားကြရပါဘူး။ဟင်။ဟိုအခက်အခဲတစ်ခုကဒီမှာတစ်ခက်ကတော့ညပေါင်း28လုံးကျော်လာပြီးနောက်ဟာဆက်ပြီးတော့ကျော်ရနေမှုတွေဆက်ဆက်လုပ်နိုင်မှုတွေဟိုလမ်းပွင့်သွားတယ်လုပ်နိုင်မယ်လို့ထင်တယ်။ပြည်သူပြည်သားတွေကလည်းပဲတဘာနဲ့ပူပေါင်းလာပြီးတော့ကျွန်တော်တို့ရေအနေနဲ့လုပ်လို့မရဘူး။အားလုံးကတော့သူပဲဘယ်ကောင်စီတီရှင်းပေါ့နော်။အားလုံးပြန်ပြီးတော့ဒီကျစီပြီးလုပ်မှဖြစ်ပဲပေါင်းပြီးလုပ်နိုင်အောင်လုပ်မှဆီရောက်သွားပြီးဆောင်ရွက်ဖို့အတွက်ဖိတ်ခေါ်တာတွေပဲအဲ့ဒီလိုင်းပြီးတော့အောင်မြင်လို့ဟိုဆိုတော့လမ်းပွင့်သွားတယ်ဝင်သွားတယ
်။ဒီကနေ့မှာအာဏာလွှဲပြောင်းပြီးဖြစ်တာကြောင့် NLD ပါတီကနေရွေးချယ်တင်မြှောက်လိုက်တဲ့သမရဒုသမရပြည်အောင်စုဝင်ကြီးတွေနဲ့ဖွဲ့စည်းပုံအခြေခံခုံရုံးအဖွဲ့ဝင်တွေနဲ့ဝင်ကြီးချုပ်တွေဟာလာမယ့်ဧပြီလ၁ရက်နေ့ကနေစပြီးတာဝန်ထမ်းဆောင်ရတော့မှာဖြစ်ပါတယ်ရှင်။